11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူရာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလုပ်ဆောင်ခဲ့တာကြောင့်ဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောဆိုလိုက်တာပါ။ရန်ကုန်တိုင်းအစိုးရကအခုလိုအရေးယူမှုဟာနိုင်ငံရဲ့ဒီမိုကရေစီပုံရိပ်ကိုကျဆင်းစေရုံသာမကရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
အလဲအမီဒီယာမှာရေးသားထားတဲ့အငဲရှုံးနေတဲ့ဆက်သုံးစီဆိုင်တွေပရေးဝေချေသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှေ့ရာဆိုတဲ့သတင်းဆောင်ပါဟာရန်ကုန်တိုင်းအစိုးရအပေါ်အများပြည်သူအကြီးမျိုးပြက်စီပြီးပြည်သူတွေကအစိုးရအပေါ်ပြင်းမှုကျွလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်းပါရှင်ကိုဖြိုးဝေဝင်းတောင်ဝင်းအဒီတာကိုနေရင်မင်းနဲ့အဒီတာချုပ်ကိုကျော်စောလင်းတို့ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့အေးအေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်တိုင်းအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရသူ The Voice သတင်းချန်နယ်ရဲ့ Editor ချုပ်ဦးကျော်မင်းစွေကသုံးသပ်ပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီအရေးယူမှုကနော်ပုဂ္ဂိုလ်ရေးဆန်နယ်နော်အခြေခံလုံးနဲ့ဆံလို့ရလို့မြင်နေသတင်းမီဒီယာမှာရေးတဲ့သုံးသပ်ချက်ဆောင်တာတပုတ်ကြောင့်အရေးယူရဆိုရသည်ဒီမှာရှိနေတတ်တာမသိတော့ဘူး။နောက်တစ်ခုကသူဒီပုံမှန်နဲ့တက်ပြီးတော့သတင်းမီဒီယာတိုက်ခေါ်သွားပြီးတော့ရေးအောင်ဆုံးနဲ့ဆက်ပါကလူကြီးတွေနဲ့ဆက်လိုက်ဆက်ပြီးတော့ဟောဖမ်းဖို့လုပ်တာလည်းမသိတော့ဘူး။ဒါတခါဒီပုံမှန်ရှင်းတော်ရှိလို့ရှိရင်အမြင်ကတ်တဲ့သူတွေပတ်ရံပေးလို့မရတဲ့ဆောင်းနေဆက်လို့ရတဲ့ပုံမှန်ပေါ့နော်။ဒါလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူး
။ဗလာမီဒီယာကရေးသားတဲ့သတင်းဆောင်ပါဟာပြည်မှုပိုင်းဆိုင်ရာအရာသူပေါ့ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းစွေကပြောပါတယ
်။ဆောင်းပါကျွန်တော်အကျဉ်းအနှံ့ပတ်ကြည့်တဲ့အခါကျတော့အများကြီးကစစ်ပုံထဲမှာရှိနေနော်ဆွေးနွေးတဲ့အချိန်ခံနေတာ။ဒုက္ခံထားတာကျင့်ဝတ်နဲ့မညီတာဖြစ်ဆဲတာကျွန်တော်မတွေ့ရဘူးဆောင်းပါမှာ
။မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိအမှတ်ပြုဖော်စီထားတဲ့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရှိပြီးတွတ်တော်ကအတည်ပြုပြထမ်းထားတဲ့သတင်းမီဒီယာပုံမှန် 27 အရာရင်းနောက်တည်းရဲ့ရေးသားချက်နဲ့ပတ်သက်လို့နင်းနာတယ်လို့ယူဆတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုအနေနဲ့အရင်ဦးဆုံးသတင်းမီဒီယာကောင်စီကိုမီဒီယာကောင်စီကကြားဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်။အဲဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော် NLD ပါတီကိုယ်စားလှယ်ဖြစ်တဲ့ဦးနေဖုံးလာကထောက်ပြပါတယ
်။ဆက်လက်မှာကြံမှာကြံကြတော့ဒါတော့တရားရုံးကတော့ဆုံးဖြတ်မှာပေါ့နော်။ကျွန်တော်လေ့လာတော့တော့ဒါစီရင်စကြုပ်စီရင်ခံစားပုံမှာလွှတ်တော်ကလည်းရှင်းနေတဲ့ချက်လက်တွေပုံပါပဲ။ဒါအဓိကရေးသွားတာဖြစ်တဲ့ကြောင့်မလို့ဟိုအဆက်လက်မဟိုမမှားဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော်ယူဆတယ်ဒါပေမဲ့လည်းအခုတရားဆွဲရဆွဲကိစ္စပါတော့ကျွန်တော်တော့ဟိုအဲ့တရားဆွဲတဲ့ဟာတော့ကျွန်တော်တော့သဘောမတူဘူးကန့်ကွက်တယ်ဘာလို့လဲဆိုတော့ဖန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေအဲ့ဒါကြောင့်သတင်းမီဒီယာကောင်စီကတစ်ဆင့်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့ဘာလို့လဲမီဒီယာဆိုတာသရုပ်ရမှန်တယ်ငါကျွန်တော်တို့ဟိုမိတ်ဖက်လို့သဘောထားတင်တယ်လေ
ဒီတော့လွတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာနိုင်ငံသတင်းမီဒီယာအကောင်စီဟာစာနယ်ဇင်းသမားတွေနဲ့ပတ်သက်လို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းသမားတွေအပေါ်ရန်ကုန်တိုင်းအစိုးရကမီဒီယာဥပဒေအရအရေးယူတာမျိုးမဟုတ်ဘဲအခြားဥပဒေပုံမှန်တွေနဲ့အရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာအကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတော့ပါရှင်